မြန်မာနိုင်ငံမှာအစိုးရလျှို့ဝှက်ချက်အုပ်ပြည်နဲ့တရားဆက်ဆိုခံရတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ပမောက္ခရှောင်းတန်းတော့ကိုစက်တင်ဘာ23ရက်ရုံးထုတ်ဆစ်ဆေးခဲ့ပေမဲ့ရန်ကုန်ဩစတြေးလျတန်ရုံးအရာရှိတွေနဲ့တွေ့ခွင့်မပေးတဲ့အတွက်ညှတာတဲ့တရားစီရင်မှုရနိုင်ခြင်းအတွက်တန်တရားဖြစ်ရတယ်လို့ဩစတြေးလျအစိုးရကပြောပါတယ်။ပမောက္ခရှောင်းတန်းနဲ့ပတ်သက်တဲ့တရားရေးလှုပ်ဆောင်မှုတွေကိုမြန်မာနိုင်ငံကဩစတြေးလျတန်ရုံးအရာရှိတွေလေ့လာဆန်းစစ်ခွင့်မရတာအတွက်စိတ်ပူကြောင်းမြန်မာအာဏာပိုင်တွေကိုရောကန်ဘာရာမှာရှိတဲ့မြန်မာတမ္မကြီးစီကိုပါတင်ပြထားတယ်လို့ဩစတြေးလျနိုင်ငံခြားရေးနဲ့ကုန်သွယ်ရေးဆိုင်ရာဒီဖတ်ပြောဌာနပြောခွင့်ရရဲ့ပြောကြားချက်ကို ABC သတင်းမှာဖော်ပြထားပါတယ်။ဩစတြေးလျအစိုးရအနေနဲ့ပမောက္ခဌာနရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချိန်တန်းကိုတယောက်ခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ပေါ့မျှော်လင့်ထားကြောင်းလည်းမြန်မာအာဏာပိုင်တွေကိုရှင်းရှင်းလင်းလင်းပြောထားတယ်လို့ဆိုပါတယ်။ပမောက္ခရှောင်းတန်းနာဟာမြန်မာနိုင်ငံမှာဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းပြီးဒေါန်ဆန်းစုကြည်ကိုဖမ်းဆီးမထားခင်တုန်းကဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်9ရက်အကြံမှာသူအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။